ချင်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးအပါအဝင်ဘာသာရေးကောင်းဆောင်တွေကိုလူမှုကွန်ရက်ဆိုင်မျက်နှာ Facebook ကနေတဆင့်အသက်အန္တရာယ်နဲ့ချိန်ဆောင်နေတာတွေကိုဖော်ထုတ်အရေးယူဖို့ပြင်ဆင်နေကြောင်းချင်းပြည်နယ်စီပင်သာယာရေးနဲ့လျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးကပြောပါရတယ်။တစ်ချိန်တည်းမှာပဲရခိုင်လူငယ်ပရဟိတအဖွဲ့ကလည်းသူတို့ကိုအေးအေးနဲ့ဆက်ဆက်တယ်ဆိုပြီးဆွဆွဲတာတွေရှိလာကြောင်းဥပဒေအရအရေးယူဖို့ဆောင်ရွက်နေပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့အခုလိုချင်းချောက်တာတွေဆွဆွဲပြောဆိုတာတွေဟာချင်းမျိုးနွယ်စုတွေနဲ့ရခိုင်လူမျိုးတွေရုံတော့နေထိုင်တဲ့ချင်းပြည်နယ်ပလောဝမြို့မှာအဓိကဖြစ်ပွားနေတာပါ။ Facebook ကလူမှုကွန်ရက်ကနေချင်းချောက်တာတွေရှိနေတာကြောင့်ရေးယူဖို့ပြင်ဆင်နေကြောင်းကိုချင်းပြည်နယ်အစိုးရစီပင်တာယာရေးလျှက်စစ်နဲ့စက်မှုလက်မှုဝင်ကြီးဦးစိုးထက်ကအခုလိုပြောပါတယ်
။ကျွန်တော်ဝင်ကြီးတွေကို online ပေါ်မှာတင်တယ်။နောက်ပြီးတော့တခါအရင်ဝင်ကြီးအဟောက်ဦးအဇက်ခွန် online မှာတင်တယ်။ဟိုတက်လိုက်မယ်ရှင်းမလိုက်မယ်ပေါ့အဲ့လိုမျိုးတွေပြောတယ်။နောက်တစ်ခါခရယာဖုန်ကြီးစီဗင်ဆိုတာကလည်းအော်ဒီလူကိုတွေ့တဲ့နေရာမှာဆပ်ပလိုက်ဆိုပြီးတော့တခါအဲ့လိုလိုတင်တယ်ဒီအမုန်းတရားတွေနဲ့လုပ်ပြီးတော့အဲ့လိုချိန်ချောက်တဲ့ဟာမလို့ဒီဟာတွေကိုဖော်ထုတ်ပေးရည်မလို့ပြောတာဘုကအကောင့်တွေနဲ့ဟိုလုပ်ပြီးတော့မှလူတယောက်ကိုအသက်အရွယ်ချိန်ချောက်တဲ့အထိအဲ့လိုဖြစ်လာတယ်ကျွန်တော်ကဒီဟာတွေကိုပြန်ကာကွယ်ဖို့အတွက်ဆရာအရေးယူပါမယ်လို့ပြောတာဆရာ
ဒီလိုချင်းကျောက်စာရီရေးသားတာအကောင့်စေကနန်းအောက်ဝင်းကျင်လောက်ရှိပြီးဒီအထဲမှာအစိုးရဝန်ထမ်းတွေလည်းပါဝင်နေတယ်လို့ပြောပါတယ် Facebook ပေါ်ကရေးသားချက်တွေဟာလူမျိုးရေးပြည်ပခအထိဥတည်စေနိုင်တာကြောင့်အရေးယူဖို့ပြင်ဆင်ရတာဖြစ်ကြောင်းလည်းဦးစိုးထက်ကဆက်ပြောပါတယ
်လူမှုခွင့်ရမှာကျောင်းထဲကပြောတာဆိုတာလေးတွေလက်ခံပါတယ်ဒါပေမဲ့အခုလူရဲ့အသက်အန္တရာယ်ကျွန်တော်ရဲ့အသက်အန္တရာယ်တော့မချင်းကျောက်လာပြီကျွန်တော်မုန်းတဲ့လူရှိသလိုချက်တဲ့လူလည်းအများကြီးပဲဆိုတော့ကျွန်တော်ကမုန်းတရားနဲ့အဲ့လိုတိုက်ခတ်တဲ့လူကိုကျွန်တော်တို့ချက်တဲ့လူကပြန်ဝေဖန်တိုက်ခတ်ကြတယ်အွန်လိုင်းပေါ်မှာဘလူးပြန်နေတယ်ဒါနောက်ဆက်တဲ့လူမျိုးရေးပြဿနာဖြစ်မှာကြာကျွန်တော်တင်သွားကြည့်ပါလားကျွန်တော်မိသားစုတွေလည်းနေမှာမဟုတ်ကျွန်တော်လူမျိုးတွေလည်းနေမှာမဟုတ်ဘူးအဲ့ဒါတာရှိဖို့တော့ကျွန်တော်ကအဲ့ဒီကိုလေးကြောတာ
တစ်ချိန်တည်းမှာပဲရခိုင်လူမှုကွန်ရက်အတင်တစ်ခုကသူတို့ကိုမဟုတ်မှမှဆွဆွဲတာတွေရှိနေတာကြောင့်တရားစွဲဖို့ဆောင်ရွက်နေကြောင်းတင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ကကိုတင်ထွန်းအောင်ကပြောပါတယ
်ဒီနေ့ကျွန်တော်ဒီ9နိုင်ခွဲမှာဒီရေးစခင်းမှာသွားပြီးတော့အမှုန်သွားဖွင့်တယ်ဆိုစခင်းမှုဥဝေလင်ကတပည့်လောက်စောင့်ကြည့်ပါအောင်လို့အဲ့လိုတော့ပြောလိုက်တယ်ဆိုကျွန်တော်ကတင်ထွန်းအောင်ပရဟိတလူငယ်အဖွဲ့ဆိုပြီးတော့ကျွန်တော်တို့ကပလက်ဝမှာ2008ခုနှစ်တုန်းကနေပြည်သူ့ဆောင်တွေကိုကူညီတယ်ဆိုဒီရခိုင်လူမျိုးတွေကိုဦးစားပေးပြီးတော့ကူညီတယ်အဲကူညီတဲ့အချိန်မှာသူတို့ဒီသူ့ကမနာနိုတဲ့တွေကဒီသခင်တချို့ကတော့သူတို့ကဗာလေးခိုက်ချင်းမတော့အင်းနဲ့ပါဝင်ဆက်တင်နေတယ်ဆိုပြီးတော့သူတို့ကဆက်ဆွဲတယ်ပေါ့။နောက်ငကိုကလေးကတော့ဒီအစိုးရစစ်တပ်ကဒီရခိုင်လူမျိုးတွေကိုစင်စရာဖြစ်နေတဲ့ကြားထဲမှာပို့ပြီးတော့ရှင်အောင်ရှင်မဖြစ်အောင်လှုပ်လိုက်တဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်ကတရားစွဲစရာဖြစ်ပါတယ်ပေါ့
။ဒလောစဲ Facebook account 3ခုကိုတရားစွဲဖို့ဆောင်ရွက်နေပြီးတပတ်အတွင်းမှာအလားတူစွဆွဲတာတွေရှိရင်အမှုဖွင့်မှာဖြစ်ကြောင်းနဲ့နားလည်မှုလွန်မားစေပြီးလူမျိုးရေးအရအမုန်းပွားစေနိုင်တဲ့ဆွဆွဲချက်မျိုးတွေစက်မလုတ်စေလိုကြောင်းလည်းပြောပါတယ်ပလဝါမျိုးနယ်မှာဒီရက်ပိုင်းအတွင်းမှာအစိုးရတပ်မတော်နဲ့အေးအေးအကြားတိုက်ပွဲတွေပြင်းထန်ပြီးပလဝါမျိုးပေါ်ကိုစစ်ဆောင်ပြည်သူ600လောက်ထပ်မံရောက်ရှိလာနေပါတယ်လောလောဆယ်မှာချင်းလူမျိုးစစ်ဆောင်2600လောက်နဲ့ရခိုင်လူမျိုးစစ်ဆောင်600လောက်ရှိကြောင်းလည်းကိုကြီးကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်